မြန်မာနိုင်ငံမှာမိုးကာဆိုက်ကလုန်းမုန်တိုင်းတန်တင်းတဲ့သူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ပြင်သစ်အစိုးရအနေနဲ့စီစဉ်နေတယ်လို့ပြင်သစ်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာမုန်တန်းတန်ကြောင့်လူ6သိန်းလောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးအများအပြားသေဆုံးခဲ့ရပါတယ်။သေဆုံးခဲ့သူတွေအတွက်ဝမ်းနဲ့မိချောင်းကိုလည်းချမ်းရည်သူမိသားစုတွေကိုပြောကြားလိုပါတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ပြင်သစ်အနေနဲ့မုန်တိုင်းကြောင့်ပျက်စီးဆုံးရှုံးရသူတွေနဲ့အတူရှိနေပါတယ်လို့လည်းပြောဆိုပါတယ်။အကူအညီတွေကိုမုံတိုင်းတဲ့ဒေသတွေမှာတွားရောက်ကူညီလုပ်ကင်နေတဲ့အဖွဲ့အစည်းတွေကိုဓာတ်ရိုက်ကူညီသွားမှာဖြစ်ပြီးအရေးပေါ်အမိုးအကာတောက်ရည်နဲ့အခြားလိုအပ်တဲ့ပစ္စည်းတွေကိုကူညီသွားမှာဖြစ်ပါတယ်။ကြောင်းလဲလာတဲ့အခြေအနေပေါ်မူတည်ပြီးလိုအပ်တဲ့အကူအညီတွေပေးသွားဖို့လည်းအဆင်သင့်ရှိပါတယ်လို့ဖော်ပြထားပါတယ်။ပြင်သစ်အနေနဲ့လူသားချင်းဆိုင်ရာအကူအညီတွေကိုလိုအပ်သူတွေထံကိုလုံလုံချုံချုံနဲ့အနောက်အရှက်မရှိအောင်ပေးသွားဖို့ဆောင်ရွက်နေကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂကတော့လူပေါင်း 1.6 တန်းလောက်မုန်တိုင်းတန်းခံရပြီးအရေးပေါ်အကူအညီတွေပေးသွားနိုင်ဖို့စီစဉ်နေတယ်လို့ဆိုပါတယ်။အမေရိကန်အစိုးရကတော့ဒေါ်လာ18တန်းကူညီဖို့ကတိပြုထားပါတယ်။မုန်တိုင်းကြောင့်သေဆုံးသူ148ဦးရှိတယ်လို့စစ်ကောင်စီကထုတ်ပြန်ထားပေမဲ့သေဆုံးသူအရေအတွက်ဟာဒီထက်များနိုင်တယ်လို့ကူညီကယ်ဆယ်ရေးအဖွဲ့တွေကခန့်မှန်းထားပါတယ်။